အစ္စရေးစစ်တပ်ဟာဂါဇာကမ်းမြောင်မှာတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေကအရက်သားတွေကိုရွှေ့ပြောင်းပေးမယ့်အစီအစဉ်နဲ့နောက်ထပ်လုပ်မယ့်စစ်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ဒီကနေ့ပဲတင်ပြထားကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နတန်ယာဟူရဲ့ရုံးကသတင်းထုတ်ပြန်ထားပါတယ်။ဂါဇာဒေသလူဦးရေထပ်ဝက်ကျော်ခိုလုံနေတဲ့တောင်ပိုင်းရာဖာမြို့ကိုဝင်ရောက်မယ့်အစီအစဉ်ကိုအကောင့်ထည့်ဖော်ရမှာအရက်သားတွေဘေးကင်းရေးအတွက်လိုက်နာရမယ့်အစီအစဉ်တွေပါဝင်တယ်လို့အစ္စရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဒါပေမဲ့ပါလက်စတိုင်းပြည်သူတွေဘေးနေရာကိုသွားလာနိုင်မယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ဖော်ပြထားခြင်းရှိပါဘူးလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့နေရာတွေမှာထိုးစစ်ဆင်မဲ့အရေးနဲ့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့အရက်သားတွေကိုရွှေ့ပြောင်းမဲ့ဘယ်အစီအစဉ်ကိုမဆိုစိုးရိမ်မိတယ်လို့တော့ကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေဟာလုံးဝမလုံလောက်သေးကြောင်းနဲ့ရာဖာမှာအစ္စရေးထိုးစစ်ဆင်မှုဟာလူသားချင်းစာနာထောက်ထားမှုအတွက်ကြိုးပမ်းမှုတွေကိုများစွာထိခိုက်စေတယ်လို့ဒီကနေ့ပဲပြောပါတယ်အစ္စရေးစစ်တပ်ဟာလေဗနွန်မှာလည်းဟစ်ဇ်ဘိုလာစစ်သွေးကြွအဖွဲ့ကိုပိတ်မှတ်ထားပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်နေတာပဲဖြစ်ပါတယ်ရှင်